နာလက်လက်ကင်တွေနဲ့ငင်းကြင်းရေးဆွေးနွေးနေတဲ့ NLD အစိုးရရဲ့ပညာရေးမဟာဗျူဟာစီမံကိန်းမှာတိုင်းရင်းသားပညာရေးကိစ္စကိုဖော်ပြခြင်းမရှိတာဟာသင်ရှားတဲ့အသွင်လက္ခဏာတစ်ခုဖြစ်နေပါလေ။စာမျက်နှာ300နီးပါးရှိတဲ့ NLD ရဲ့လူတိုင်းအကျုံးဝင်တဲ့ပညာရေးမဟာဗျူဟာစီမံကိန်းမှာတိုင်းရင်းသားပညာရေးကိုဆွေးနွေးထားတာမတွေ့ရပါဘူး။အခန်း30မှာကျောင်းပြင်ပနဲ့တသက်တာပညာရေးကိုဖော်ပြတာဟာအနည်းအဆုံးဖြစ်နိုင်ပါလေ။လက်ရှိပညာရေးစနစ်ပြီးတင်သူအလုံးဤလိုအပ်ချက်နဲ့ကဲ့ရီမှုအားနည်းနေပြီလို့သာဖော်ပြထားပါလေ။မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာနိုင်ငံသားအလုံးရဲ့ရည်မှန်းချက်အထူးသဖြင့်တိုင်းရင်းသားလူမျိုးအသီးသီးရဲ့ရည်မှန်းချက်တွေပါဝင်ဖြစ်နေလို့ပညာရေးပါရဂူဒေါက်တာသုံးလင်က2019မှာထုတ်တဲ့စာရန်းသဆောင်မှာပေါ်ပြပါတယ်ခေါင်းဆောင်တဦးသောမဟုတ်အစိုးရတရားရဲ့ရည်မှန်းချက်ကိုတိုင်းရင်းသားလူမျိုးအလုံးကအကောင်အထည်ဖော်နေရတာမျိုးဟာနိုင်ငံသားတွေရဲ့လူရင်းစံနှုန်းနဲ့မကိုက်ညီဘူးလို့ဆိုပါတယ်လက်နက်ကင်ပရိပကဖြစ်ပွားတဲ့ဒေတာကပညာရေးသင်ကြားမှုကိုထည့်သွင်းပေါ်ပြခြင်းမပြုတာဟာပညာရေးမဟာဗျူဟာစီမံကိန်းရဲ့အားနည်းချက်တစ်ခုဖြစ်ပါတယ
်ပရိပကဖြစ်ပွားရဒေတာကပညာရေးအခြေအနေကိုကာလာအတော်ကြာသူတည်တနာလုပ်ခဲ့ကြတဲ့ဒေါက်တာအက်စလီဆောက်နဲ့ပမောက္ခမာရီလောရိုကလည်းတိုင်းမပညာရေးနဲ့ပဋိပက္ခအကြောင်း2016မှာစာတမ်းထုတ်ပြပါတယ်ပဋိပက္ခဖြစ်တဲ့ကချင်မွန်နဲ့ကရင်ဒေသကတိုင်းမပညာရေးအခြေအနေကိုကွင်းစင်လေ့လာပြီးရေးသားထားတာပါမြမယဉ်ကျေးမှုဒလေးကိုအဓိကထားပြီးမြမမှုပြုတဲ့တင်ယိုးညွှန်းနှန်းတွေဟာဒေသဆိုင်ရာလိုအပ်ချက်နဲ့မကန့်ညီတာကြာပြီးဖြစ်ပါတယ်တိုင်းသားကလည်းကိုရင်ကျေးမှုနဲ့ဘာသာစကားကိုထိမ့်သိမ့်ဖို့အခက်ခဲကြကကြိုးပမ်းကြပါတယ်။ဒါကြောင့်မြန်မာပြည်မှာအစိုးရလက်အောက်ခံမဟုတ်တဲ့တိုင်းသားပညာရေးဌာနတွေရှိပါတယ်။တိုင်းသားအဖွဲ့အစည်းတွေဟာပညာရေးကိုတံပိုးထားကြပါတယ
်။တိုင်းသားပညာရေးမှာအစိုးရကြီးနဲ့လက်ပတ်တဲ့အကြောင်းကနေအစိုးရအကူအညီလုံးဝမပါတဲ့အကြောင်းအထိအမျိုးမျိုးရှိပါတယ်။အစိုးရကအသုံးပြုပေးတဲ့အကြောင်းမှာဆရာနဲ့သင်ယူကိုအရသာအဖွဲ့ကထောက်ပံ့နိုင်ပြီးရှိပါတယ်။တိုင်းရင်းသားလက်နက်ကိုင်ကြီးစိုးတဲ့ဒေသကအစိုးရအကြောင်းကိုအရသာနဲ့တိုင်းရင်းသားအဖွဲ့တွေကပံ့ပိုးကူညီတာမျိုးလည်းရှိပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွဲလုပ်တဲ့ရောနောအကြောင်းမျိုးဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အုပ်ချုပ်ပြီးမဲ့အစိုးရသင်ယူညွန့်တန်းကိုတုံးတဲ့အကြောင်းတွေကချင်နဲ့မွန်ပြည်နယ်မှာရှိပါတယ်။ဒီအကြောင်းကိုပြီးတဲ့သူတွေဟာနောက်ပိုင်းမှာစာပေဝဲဝင်ပြီးအစိုးရအကြောင်းကိုပြောနိုင်ပါတယ်။တိုင်းသားလက်နက်ကိုင်နဲ့ရပ်ပစ်တွေဖွဲ့ထားတဲ့အကြောင်းတွေကိုတော့အစိုးရကအသိမှမပြုပါဘူး
။အရပ်ပစ်အဖွဲ့အစည်းကဖွင့်တဲ့တိုင်းသားအကြောင်းတွေဟာတိုင်းသားဘာသာစကားသုံးတဲ့တင်ယိုးညွှန်းတဲ့နဲ့ပြီးကြတင်ကြားနည်းကိုသုံးပါတယ်။ဒီအကြောင်းမျိုးကိုအစိုးရကအသိမှမပြုလို့အကြောင်းမပြောနိုင်ပါဘူး။နိုင်ငံခြားတင်ယိုးအသုံးပြုတဲ့အကြောင်းမျိုးကချင်နဲ့ကရင်ပြည်နယ်မှာရှိပါတယ်။ခရီးရန်သာသနာပြုအကြောင်းတွေဖြစ်လို့အကြောင်းဆက်တက်ခြင်းရင်နိုင်ငံသားကိုထွက်ပြီးတင်ကြားတဲ့နီးလန်းသာကျမ်းပါတယ်။နေရာဒီမှာအကြောင်းမှာတိုင်းသားဘာသာစကားနဲ့ယဉ်ကျေးမှုကိုတင်ကြားတာမျိုးရှိပါတယ်။အစိုးရအကြောင်းမှာပုံမှန်စာတင်မှုရန်နာတဲ့အခါတင်ကြားတဲ့နေရာဒီတင်နှန်းဖြစ်ပြီးအရသားနဲ့ဘာသာရေးအဖွဲ့အစည်းတွေကထောက်ပံ့ပါတယ်။လက်နက်ကန်ပဋိပက္ခနဲ့ငြင်းငြင်းရေးအခြေအနေကိုလိုက်ပြီးတိုင်းသားပညာရေးကြောင်းလဲနေတယ်လို့ဆိုပါတယ်။
အစိုးရတန်းရဲ့ပဋိပက္ခပြင်ထန်တဲ့ဒေသတွေမှာတိုင်းရင်းသားမိဘဟာသားသမီးကိုအစိုးရအကြောင်းမှာမထားကျင်ကြတာများတယ်လို့ဒေါက်တာအက်စလီဆောက်နဲ့ပမောက္ခမာရီလောတို့ကဆိုပါလေပဋိပက္ခပြင်ထန်ရင်းလေးတီးခြားရက်တီလူစိတ်များလေလီဖြစ်လာတယ်လို့ဆိုပါလေငင်းကြတဲ့ကာလမှာသာမြန်မာနဲ့ရောနှောလူစိတ်ရှိကြပုံရပါတယ်2017ကတချင်းပြည်နယ်မှာတိုက်ပွဲတွေပြန်ဖြစ်တော့ကျင်းပဘာသာစကားကိုဦးစားပေးဖို့အဓိကထားလာကြပါလေ။ကေအိုကြီးစိုးတဲ့ဒေသတွေမှာဆိုရင်အင်္ဂလိပ်စာနဲ့ကချင်စာကိုဦးစားပေးသင်ကြားကြပါလေ။ KNU ကရင်အမျိုးသားအစည်းအရုံးချုပ်ကိုင်တဲ့ဒေသမှာပညာရေးစနစ်ကိုနိုင်ငံခြားအကူအညီနဲ့တည်ဆောက်လာတာနှစ်ပေါင်းကြာမြောက်နေပါပြီ။ဒေသဆိုင်ရာလိုအပ်ချက်နဲ့တိုက်ညီဖို့သင်ကြားတဲ့ပို့ချတဲ့အကြောင်းတွေဖြစ်လို့အစိုးရပညာရေးစနစ်နဲ့အလုံးကွဲပြားခြားနားပါလေ။2017မှာ KNU နဲ့အစိုးရတပ်အပြည့်အခက်ရပ်ဆဲလိုက်တဲ့အခါပြည်ရင်ကျောင်းတွေဟာအစိုးရပညာရေးစနစ်နဲ့အဝင်ခွင့်ကျဖြစ်ဖို့အခက်အခဲဖြစ်နေပါလေ မုန်ပြင်းနေမှာတော့ဘူလာဒန်းမှာမုန်စကားသုံးပြီးအလေသားမှာမြန်မာစကားသုံးကအစိုးရပင်ကိုအတိုင်းပြင်ပြနိုင်ပါလေဒါကြောင့်မျိုးအမျိုးသားကျောင်းချက်တွေဟာမုန်စကားကျွမ်းကျင်ပြီးအစိုးရစစ်ဆေးရန်စံမှုပွဲကိုမြန်မာလိုပြကြပါလိမ့်ခင်ဗျာ